မတမရော်ရင်းကကလေးတငယ်နဲ့လူငယ်85ယောက်ကိုတောက်ကြန်လေးမှာတက်ကနေနှုတ်ထုတ်ခွင့်ပေးလိုက်တဲ့ပေါ်ကုလသမဂ္ဂဒွေမှုချိုးရဲ့ထူးခုစလေကကြိုဆိုတဲ့အကြောင်းတောက်ကြန်လေးပုံမှန်သတင်းစာရှင်းလင်းပွဲတွင်ဒွေမှုချိုးရဲ့ပြောခွင့်ရမစ္စတာဒူဂျာရစ်ကပြောသွားပါတယ
် The Secretary General Special Representative for Children Armed Conflict Virginia Gamba welcomed today's release of 75 children by the government of Myanmar
ကလေး85ယောက်ကိုထုတ်ခွင့်ပေးလိုက်တဲ့ပေါ်ကလေးတငယ်များနဲ့တနက်ကင်ပြည်ပကဆိုင်ရာကုလသမဂ္ဂဒွေမှုချိုးရဲ့ထူးခုစလေ Virginia Gamba ကကြိုဆိုပါတယ်ဒါဟာနိုင်ငံမှာကလေးငယ်တွေကိုကောက်ွယ်ပေးမှုအကောင့်စီဖို့ရာအရေးကြီးတဲ့အဆင့်တစ်ဆင့်လို့သူကပြောပါတယ်။ဒီကိရက်မေလာကမြန်မာနိုင်ငံကိုသွားပြီးအရွယ်မရောက်သေးသူအားလုံးကိုတက်ကထုတ်ခွင့်ပေးဖို့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေကိုကုလသမဂ္ဂကိုတောင်းခွင့်ပြုဖို့နဲ့ကလေးငယ်ခွင့်ရေးဆိုင်ရာဥပဒေပြဋ္ဌာန်းမှုအလေးနဲ့တိုက်တွန်းပြောဆိုခဲ့ပြီးတဲ့နောက်အစိုးရဘက်ကအပေါင်းလက္ခဏာဆောင်လှုပ်ဆောင်မှုတွေရှိလာတဲ့ပေါ်အားတက်မိတယ်လို့သူကပြောပါတယ်။တမတော်တွေမှကြံနေသေးတဲ့ကလေးငယ်တွေအားလုံးကိုထုတ်ခွင့်ပေးဖို့နဲ့ကုလသမဂ္ဂနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်လို့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်သောအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစည်းအဝေးမှာပြောထားတဲ့ကုလသမဂ္ဂအနေနဲ့လှုပ်ဆောင်ရမယ့်ကိစ္စတွေပေါ်လေ့လာနေတယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောခွင့်ရတာပြောပါတယ်မြန်မာနိုင်ငံသားရဲ့ဌာနကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးဟာရခိုင်ပြည်နယ်နဲ့နိုင်ငံတော်ဝန်မှာစိတ်ဝမ်းကွဲမှုနဲ့ယုံကြည်ကင်းမဲ့မှုတွေကိုသာပုံမဖြစ်ပေါ်စေမှာကိုမြန်မာအစိုးရအနေနဲ့ဝန်ထဲဝယ်ရာတွေ့ရှိရတဲ့အကြောင်းဩဂုတ်လ30ရက်နေ့ထုတ်ပြန်ချက်မှာပြောထားပါတယ်